မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂတ်စ်လ23ရက်ဇာတော်ရီနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်အစံလွှင့်ပေးနေပါခင်ဗျာဒီညနေတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလမှာကိုပိုင်ရှင့်နဲ့မိုက်ကယ်ကိုရင်ကတစ်ဆင့်အမျိုးသမီးနှုတ်ကိုနှုတ်ပိတ်ခံွေပေးခဲ့တာမဲဆော်ဘွေရန်ပုံငွေတွေကမဟုတ်တဲ့အကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်။ပြည်သူ့နိုင်ငံပါရီမြို့ရစင်ကြီးဘုံရက်မှာဒီနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူဦးပြင်းထန်ထန်ရရပါပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့သူချိန်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရိုညာဒုက္ခဇယ်ရီဘင်္ဂလားဒေ့ရှ်နိုင်ငံကိုအသစ်ထိုက်ရောက်လာနေရတဲ့ပတ်သက်ပြီး
Families are still arriving from Myanmar into Bangladesh seeking safety, seeking protection. That sends a signal to many refugees.
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရ Carolyn Glock ပြောတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့မကြခင်မှာနားဆင်ရမှာပါ။ဒါပြင်ရခိုင်မြောက်ပိုင်းပြည်ပခါတနည်းပြည်လာနေပြီဖြစ်ပေမဲ့လည်းပြည်နယ်တွင်းမှာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသေးတဲ့အကြောင်းနောက်နိုင်ငံတကာသတင်းတပုတ်မှာတော့တင်းမာနေတဲ့ American နဲ့တူရကီနိုင်ငံဆက်ဆံရေးအလားအလာဘယ်လိုရှိလာနိုင်လဲဆိုတဲ့အကြောင်းတွေကိုဒီညနေခင်းမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ပြကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပခင်ရပိုင်းလို2016ခုနှစ်ထဲမှာကိုပိုင်ရှိတဲ့တူဖြစ်တဲ့မိုက်ကယ်ကိုရင်ကတစ်ဆင့်နှုတ်ပိတ်ခံွေပေးခဲ့တာဟာသူ့ကိုပိုင်ပြဿနဲ့ပေးခဲ့တာဖြစ်ပြီးမဲဆော်ဘွေရန်ပုံငွေတွေကတုံးဆွဲတာမဟုတ်ကြောင်းသမ္မတထွန်းနဲ့ထွန်းကပြောလိုက်ပါတယ်။ဒါမှမဟုတ်အဲ့ဒီချိန်တုန်းကငွေပေးတဲ့ကိစ္စကိုမသိရှိခဲ့ကြောင်းနဲ့နောက်ပိုင်းကျမှတိလာခဲ့တာဖြစ်တဲ့ကြောင်း Fox News သတင်းဌာနကပြောဆိုလိုက်တာပါ။မနေ့ကထုတ်လွှင့်ခဲ့တဲ့တွစ်ဆုံမင်းမြန်ကမှာတော့သမ္မတနဲ့ညီဆွေမှုကြောင့်ပြောဆိုထားတဲ့အမျိုးသမီးနှစ်ယောက်ကိုပေးခဲ့တဲ့ငွေတွေဟာမဲဆော်ဘွေရန်ပုံငွေတွေကမဟုတ်ကြောင်းလဲသမ္မတထွန်းကပြောပါတယ်။ရှင်နေကိုရင်ကတော့ရွေးကောက်ပွဲမှာထရန့်ရဲ့ဩဇာရှင်ဝါမထိခဲ့အောင်ရည်ရွယ်ချက်နဲ့သမ္မတလောက်ရဲ့ညွန်ချရဲ့ရအမျိုးသမီးနှူးကိုငွေပေးခဲ့တာဖြစ်တဲ့အကြောင်းအင်္ဂါနေ့ကနယူးယောက်မြို့တရားခွင်မှာပြည်သူတရားသူရည်ရှိမောက်ထွက်ဆိုထားတာပါ။ Trump နဲ့တချိန်လုံးကညီဆွမှုတွေလို့ဆိုတဲ့အမျိုးသမီးတွေကိုနှုတ်ပိတ်ဖို့ကြိုးပမ်းတဲ့အနေနဲ့ငွေပေးဖို့ရှင့်နေကိုရင်ကို Republican Party ရဲ့သမ္မတလောင်းဖြစ်သူ Trump ရဲ့အင်ချင်မြေလုပ်ငန်းကနေဒေါ်လာ42,000ပေးခဲ့တဲ့အကြောင်းလည်းတရားရုံးမှုတွေမှာဖော်ပြထားပါတယ်။မင်းလုံးကသတင်းစာရှင်းလင်းပွဲတွင်မှသတင်းတော်တွေရဲ့ပြင်းထန်တဲ့မိကုန်းတွေနဲ့ရင်ဆိုင်ခဲ့ရတဲ့အင်ဂျီရောပြောခွင့်ရ Sarah Huckabee Sanders ကတော့ငွေပေးတဲ့ကိစ္စကိုမသိကြောင်းအစိုးရမှသမ္မတကလိမ်လည်ပြောဆိုခဲ့တယ်လို့ဆိုနေကြတဲ့ဆွဆွဲချက်တွေဟာအချိန်မြင့်မရှိကြောင်းနဲ့သမ္မတအနေနဲ့အမှားယွင်းလုပ်ခဲ့တာမရှိကြောင်းတုံ့ပြန်ခဲ့တာပါ။ကိုရင်ရဲ့အကျိုးဆောင်ရှင်နေ Lenny Davis ကတော့သူ့မှုတွေအနေနဲ့ရုရှားရေးအထူးစုံစမ်းစစ်ဆေးမှုတွေမှာပူပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့သမ္မတ Trump မမှန်မကန်ဆောင်ရွက်ခဲ့တဲ့တခြားလူရွက်တွေလည်းပါဝင်လာနိုင်တဲ့အကြောင်းမနေ့တုန်းကပဲမီဒီယာတွေကိုပြောဆိုထားပါတယ်။
အမေရိကန်ဘဟုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်း John Brennan ကိုလုံခြုံရေးအရာစစ်ချရသူဆင်းကနေပယ်ဖျက်တဲ့သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီစနစ်နဲ့ဆန့်ကျင်ပြီးလက်ရှိကျင့်သုံးနေတဲ့ကျေပြန့်လာတဲ့အုပ်ချုပ်ရေးစနစ်အပေါ်ချင်းချောက်မှုတရလည်းဖြစ်တယ်လို့ CIA အကြီးအကဲဟောင်း Michael Hayden ကပြောဆိုလိုက်ပါတယ်။လူပုဂ္ဂိုလ်တဦးရဲ့လုံခြုံရေးစိတ်ချရမှုကိုပယ်ဖျက်နိုင်တဲ့စံနှုန်းသတ်မှတ်ချက်73ခုနဲ့ညှိစွန်းနိုင်တဲ့လုပ်ရမျိုးဘရန်နန်ဘက်ကလုပ်ခဲ့တာမရှိဘဲသူ့ရဲ့နိုင်ငံရေးဆိုင်ရာပြောဆိုချက်တွေကြောင့်သာသမ္မတထရန့်ကအခုလိုဆုံးဖြတ်တာလို့လဲ CIA အကြီးအကဲဟောင်းက VOA ကိုပြောပါတယ်။ဒီအချက်ကအမေရိကန်သမ္မတအတွက်အစိုးရအနေနဲ့လက်သင့်မခံနိုင်စရာဖြစ်စေတယ်လို့လဲသူကပြောပါတယ်။သမ္မတရဲ့ဆောင်ရွက်ချက်တွေအပေါ် CIA အကြီးအကဲဟောင်းဘရန်နန်ကပြင်းပြင်းထန်ထန်ပွန့်ပွန့်လင်းလင်းဝေဖန်ခဲ့သူပါ။ဖင်လန်နိုင်ငံမှာပြီးခဲ့တဲ့လတုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူပူရဲသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ရဲ့ပြောဆိုချက်တွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ခိုင်နှိုင်းပြီးဘရန်နန်ကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကသမ္မတထရန့်ကသူ့ရဲ့ဝန်ထမ်းဟောင်းအိုမာရိုဆာနျူမန်ကိုခွေးလို့ Twitter မှာပြောဆိုလိုက်တဲ့အပေါ်မှာလည်း CIA အကြီးအကဲဟောင်းကဒါဟာဆိုရင်တမာတမတ်ချမှုယဉ်ကျေးမှုနဲ့လူချင်းဝင်ရဲ့အနေဆုံးအစ်စ်လောက်တောင်မဆောင်ထိနိုင်တဲ့အလွန်အံ့ဩစရာကောင်းတဲ့လုပ်ရအဖြစ်ဝေဖန်တာပါ။အဲ့ဒီလိုပြောပြီးနောက်တနေ့မှာပဲဘရန်နန်ကိုလုံခြုံရေးအရာစိတ်ချရသူဆင်းကနေသမ္မတထရန့်ကပယ်ဖျက်တာဖြစ်ပါတယ်။ဘရန်နန်ဟာအစိုးရထံမှသဘောထားကွဲပြားမှုတွေနဲ့မတည်မငြိမ်ဖြစ်အောင်သွေးထိုးပေးနေတယ်ဆိုပြီးလဲသမ္မတထရန့်ကပြောဆိုခဲ့ပြီးတခြားပုဂ္ဂိုလ်တချို့ကိုလည်းလုံခြုံရေးအရာစိတ်ချရသူဆင်းကနေပယ်ဖျက်မယ်လို့ချိန်ချောက်ခဲ့ပါတယ်ရှင်။
အမေရိကန်နဲ့တရုတ်နိုင်ငံကြားပြန်လည်သွင်းကုန်ကိုတွန်းမြှင့်တဲ့အစီအစဉ်တွေကိုဒီနေ့မှပဲတရားဝင်ဆက်တင်လိုက်ပါပြီ။အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခံမှုဒီလဇန်းမှာပဲကျင်းပထားတာပါ။ ဒီမတန်ငယ်ဇူလာဇန်မိုင်းမှာတော့ကလည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်လေးပေါ့အခု25ရာခိုင်နှုန်းတိုးမြင့်ထားပါတယ်တရုတ်နိုင်ငံဘက်ကလည်းလက်တုံပြန်တဲ့အနေနဲ့အလားတူပမာဏအတိုင်းအခွန်တွေကိုတိုးမြင့်နေတာပါဒီကုသဉာဏ်ဝေဝန်ကြီးဌာနကတော့အမေရိကန်ရဲ့သွင်းကုန်ကိုတိုးမြင့်မှုဟာကမ္ဘာကုန်သွယ်ရေးဖွဲ့ WTO ရဲ့စီးမျဉ်းတွေကိုချိုးဖောက်ရောက်ကြောင်းနဲ့ WTO ရဲ့ကုန်သွယ်အငင်းပွားမှုဆိုင်ရာစီးမျဉ်းစည်းကမ်းတွေအရဥပဒေနဲ့ညီဖြစ်ရှင်းသွားမှာဖြစ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဇွန်လကစလို့ပထမဆုံးအချိန်ဖြစ်ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့နိုင်ငံကုန်ကိုယ်စားလှယ်တွေဝါရှင်တန်မှာတွဲဆုံရတဲ့လျှက်ချဆွေးနွေးပွဲဒုတိယနေ့မှာပဲသွင်းကုန်ကိုတိုးမြင့်မှုအသစ်တွေစတင်အသက်ဝင်လာတာပါဒါမှမဟုတ်ဒေါ်နယ်ထရန့်ကတော့နိုင်ငံကိုယ်စားလှယ်ရဲ့ဆွေးနွေးပွဲတွေကနေများများဆဆမျှော်လင့်မထားတဲ့အကြောင်းရိုက်တာသတင်းဌာနနဲ့ဒီသတင်းပတ်ထည်မင်းမြင့်ကမှပြောဆိုထားပါတယ်ဒါမှမဟုတ်ဆွေးရတော့တရုတ်နိုင်ငံကနည်းပညာလုပ်ငန်းတွေကိုအစိုးရကအကြီးအကျယ်ပံ့ပိုးနေတဲ့အတွက်ရှင်ပြန်မှုတွေမှာမများမတဖြစ်နေရတယ်ကိုပြောင်းလဲဖို့နဲ့အမေရိကန်ကုန်ပစ္စည်းတွေတရုတ်နိုင်ငံဈေးကွက်ထဲဝင်ဆက်နိုင်အောင်လမ်းဖွင့်ပေးဖို့တောင်းဆိုထားတာပါ
ဩစတြေးလျနိုင်ငံမှာတော့ဒီကနေ့ကြာသပတေးနေ့မှာနိုင်ငံရေးမပြေလည်မှုထပ်ဖြစ်လာပြီးအနာရလီဘရယ်ပါတီကလွတ်တော်ကိုပါရပ်ဆိုင်းလိုက်ပါတယ်ဩစတြေးလျဝန်ကြီးချုပ်မာကွန်ထမ်ဘူးအနေနဲ့သူ့အစိုးရအဖွဲ့တွင်ကအရေးပါတဲ့အဖွဲ့ဝင်တဦးရဲ့ထောက်ခံမှုကိုလက်လွတ်လိုက်ရပြီးတဲ့နောက်သူ့ရဲ့ပါတီခေါင်းဆောင်မှုအပေါ်ဒုတိယအကြိမ်စိန်ခေါ်မှုနဲ့ကြုံတွေ့နေရတာပါလီဘရယ်ပါတီကလွတ်တော်အမှတ်အနည်းဆုံး43ဦးတို့လက်မှတ်ထိုးပြီးတင်ပြလာမယ်ဆိုရင်လာမယ့်တောက်ကြနေမှာပါတီစည်းဝေးပွဲလုပ်မယ်လို့ဝန်ကြီးချုပ်ကသတင်းတောက်တီကိုပြောပါတယ်။ဒါပေမဲ့လည်းဒုတိယအကြိမ်မဲခွဲရေးတောင်းဆိုလာမယ်ဆိုရင်တော့သူ့အနေနဲ့အမည်စင်းတင်သွင်းမှာမဟုတ်ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့အင်ကာနေတုန်းကပါတီရင်းခေါင်းဆောင်မှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ထံဘူးစိန်ခေါ်ခံခဲ့ရတာမှာတော့ထောက်ခံမဲ48မဲကန့်ကွက်မဲ35မဲနဲ့ပြည်ထရေးဝန်ကြီးဟောင်းပီတာဒတ်တန်ကိုအနိုင်ရခဲ့ပါတယ်။နိုင်ငံရဲ့ဖန်လွှင်တန်းခွေထုတ်လွှင့်မှုကိုကန့်သက်ထိန်းချုပ်ရေးဥပဒေပြုမဲ့အစီအစဉ်ကိုပါတီရင်းအမာခံ98တည်းရဲ့ဖိအားပေးမှုကြောင့်လက်လွတ်ခဲ့ရပြီးနောက်တနေ့မှပဲဝန်ကြီးချုပ်ကမဲခွဲဖို့စီစဉ်ခဲ့တာပါ။ပီတာဒတ်တန်နဲ့မဟာမိတ်တွေက Liberty ကိုလက်ရာရင်းလာအောင်ဆွဲဆောင်ဖို့ကြိုးစားတဲ့ဖိအားပေးတဲ့လောက်ရကိုအသုံးပြုတယ်ဆိုပြီးဝန်ကြီးချုပ်ကရှုတ်ချပါတယ်။ဝန်ကြီးချုပ်ထံပေါ်အနေနဲ့ပါတီဝင်အများစုရဲ့ထောက်ခံမှုမရတော့ဘူးဆိုတာကိုအသိပေးခဲ့ပြီးပါတီခေါင်းဆောင်မှုအပေါ်ဒုတိယအကြိမ်မဲခွဲရမယ်လို့ဝန်ကြီးနှစ်ဦးနဲ့အတူသူပြောခဲ့တယ်ဆိုပြီးလဲဗန္ဓာရေးဝန်ကြီးကဒီကနေ့အစောပိုင်းမှာပဲကြေညာခဲ့ပါတယ်ရှင
်ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683လိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ထောင်နိုင်ငံပါရီမြို့တော်စင်ကြေဘုံရဲ့မှာဒီကနေ့ဓာတ်နယ်တိုက်ခိုက်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူးဦးပြင်းထန်ဒဏ်ရာရသွားပါတယ်မြို့တော်နောက်ဘက်မှာရှိတဲ့ traffic ရဲ့မှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွင်တိုက်ခိုက်သူတို့ရဲတွေကအသေးပြက်ဖမ်းဆီးခဲ့ကြောင်းလဲဒေသခံအာဏာပိုင်တယောက်ကပြောပါတယ် IRS စစ်သူကြောင့်အစုကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းအဖွဲ့ရဲ့အာခမတ်တရင်ဌာနကနေကြေညာခဲ့တာပါ IRS အဖွဲ့ပေါ်စစ်စင်နေတဲ့နိုင်ငံတွေကရဲသားတွေကိုတိုက်ခိုက်ဖို့တိုက်တွန်းချက်အရတိုက်ခိုက်ခဲ့တာဖြစ်တယ်လို့လဲဆိုပါတယ်ဒါမှလည်းတည်ဆုံးသူနှုတ်ကတိုက်ခိုက်သူရဲ့မိခင်နဲ့မောင်နှမမိသားစုဝင်တွေဖြစ်ကြောင်းလဲပြင်သစ်စုကနေနီးစပ်သူအတိုင်းဝိုင်းကပြောဆိုထားတာပါချမ်းသာကြွားသူတွေပေါ်တဲ့ပါရီမြို့ရဲ့စင်ချေဘုံဒေသ traffic စီးရဲသားအရက်မှာတော့လူကြီး3000လောက်နေထိုင်နေပြီးဒါစင်နဲ့ချီရဲ့ဒေသခံတွေကလည်းစီးရဲနိုင်ငံမှာတိုက်ခိုက်နေတဲ့ IS အစိုးရတွေနဲ့ပူးပေါင်းမှုနိုင်ငံကနေပြင်သစ်နိုင်ငံကနေထွက်ခွာသွားကြတယ်လို့လဲယူဆထားကြပါတယ်
အမေရိကန်ပြည်ထောင်စုကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ Democratic Party ရဲ့နိုင်ငံလုံးဆိုင်ရာကော်မတီ DNC ကသူ့ရဲ့မဲဆန္ဒရှင်စီရင်ပြုစုထားတဲ့ကွန်ပျူတာအချက်အလက်ဘဏ်ကိုအင်တာနက်ကနေဖောက်ထွင်းယူဖို့ကြံစည်စ조사ခံခဲ့ရတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုအသိပေးခဲ့ပါတယ်။ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုဖွင့်ချရေးလူတွေကိုလိန်လယ်ဖို့ရည်ရွယ်တဲ့ဒီတိုက်ခိုက်မှုကိုတနင်္လာနေ့နောက်ပိုင်းမှာ DNC အတွက်ဆောင်ရွက်ပေးနေတဲ့ Lookout Intel Cyber လုံခြုံရေးလုပ်ငန်းကြီးကဖော်ထုတ်တွေ့ရှိခဲ့တာပါ2016ခုနှစ်သမ္မတရွေးကောက်ပွဲကာလကလေးကဆက်လို့ Democratic Party ရဲ့ Cyber လုံခြုံရေးကပြဿနာရှိခဲ့တာပါအဲ့ဒီအချိန်ကရုရှားအစိုးရနဲ့ချိတ်ဆက်တဲ့ Internet ချိုးဖောက်ဝင်ရောက်သူ Hacker တွေက Democratic Party ရဲ့နိုင်ငံလုံးဆိုင်ရာ Committee ရဲ့ Internet Server တွေကိုချိုးဖောက်ဝင်ရောက်ပြီး ပါတီကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ဘာနီဆန်ဒါစ်နဲ့ဟီလာရီကလင်တန်တို့ရဲ့စီယုံရေးကြားအကွဲအပြဲဖြစ်သွားစေတဲ့အတွင်းရေးအပြန်အလှန်ပြောဆိုမှုတွေကိုလူသိရှင်ကြားဖွင့်ချခဲ့တာဖြစ်ပါတယ်။ရုရှားအစိုးရဘက်ကတော့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးထပ်ခါတလဲလဲညှင်းဆိုထားပါတယ်ရှင်။
အဖဂန်နိုင်ငံရဲ့စစ်မျက်နှာတွေမှာကြီးကြီးမားမားအပြောင်းအလဲတွေမရှိသလိုအသေးအပြောက်တွေကျင်းပတဲ့အထိတာလီဘန်ရဲ့တက်ခတ်မှုတွေတော်တော်များများနဲ့ကျုံနေရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရရဲ့မဟာဗျူဟာအနေနဲ့တိုးတက်မှုတွေရနေတဲ့ကြောင်းအဖဂန်နိုင်ငံကအမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တမှုဗိုလ်ချုပ်ကြီးဂျွန်နီကောဆန်ကပြောလိုက်ပါတယ်သမ္မတထရန့်ဆိုရကတော့အခြေအနေလိုအပ်ချက်ပေါ်မူတည်ပြီးအဖဂန်တပ်ဖွဲ့တွေကိုစစ်ကူပေးနိုင်အောင်အမေရိကန်တပ်ဖွဲ့တွေကိုဖြန့်ချထားဖို့ပြည်ရဲ့အနေနဲ့မှပဲဆုံးဖြတ်ထားတာပါအမေရိကန်ဆိုရဲ့မူဝါဒကြောင့်စစ်မျက်နှာမှာရန်သူဘက်ကတွက်ချက်နိုင်စွမ်းပေါ်တက်ရောက်မှုရှိခဲ့တယ်လို့ပြန်လည်တင့်မြင့်ရေးဆွေးနွေးအောင်ဖိအားပေးနိုင်ခဲ့တဲ့အကြောင်းလေးပိုချိုချင်းနီကောဆန်ကဂျေရုဆလင်မှုကတဆင့်ဒိန်းတော်တီကိုပြောဆိုခဲ့ပါတယ်ငင်းငယ်ရေးအတွက်အရင်ကမရဘူးတဲ့ခွန်လန်းတွေရနေတယ်လို့အာဖဂန်သမ္မတအနေနဲ့လည်းရလာတဲ့ခွင့်ရေးကိုအသုံးချနေတဲ့အကြောင်းလေးပြောဆိုခဲ့တာပ
ါတောင်ကိုရီးယားနိုင်ငံတောင်ပိုင်းကိုချင်းကပ်လာတဲ့တိုင်ဖွန်းမုန်တိုင်းကြောင့်မိုးသည်လေပြင်းတိုက်ခတ်ပြီးတဦးပျောက်ဆုံးတဦးဒဏ်ရာရထားပါတယ်ဂျပန်နိုင်ငံအနောက်ပိုင်းကိုလည်းဒီကနေ့နောက်ထပ်တိုင်ဖွန်းမုန်တိုင်းဥတီတိုက်ခတ်နေပါတယ်။တောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းဆိုချွန်းမြို့ကိုမနေ့ပြန်တောက်ကြနေမနေ့၃ :00 မှာဆိုလစ်တိုင်ဖွန်းမုန်တိုင်းစတင်ဝင်ရောက်မယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပြီးမိုးရေချင်း၃ :00 ကနေ၆ :00 ကြာရွာသွန်းနိုင်ပြီးအမြင့်ဆုံးလေတိုက်နှုန်းကတနာယီကိုမိုင်၁၀၀နှုန်းကီလိုမီတာ၁၆၀ကျော်အထိရောက်မယ်လို့လည်းပြောဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်တောင်ထူထပ်တဲ့ဒေသကိုဖြတ်သန်းပြီးတဲ့နောက်မှာမုန်တိုင်းကအာရော့လာမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင
်။အမေရိကန်ပြည်အစုဟာဝိုင်ကျွန်းမှာဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးမုန်တိုင်းတစ်ခုဝင်ရောက်လာမှာဖြစ်တဲ့ကြောင့်ဒေသခံတွေကြိုတင်ပြင်ဆင်နေရပါတယ်။လိန်လို့မြည်ပေးထားတဲ့ပြင်းအားအဆင့်လေးရှိဟာရီကိန်းမုန်တိုင်းရောက်မလာခင်မှာပဲဒေသခံတွေကဲဆိုးတွေလို့အခြေခံလွှမ်းမဲ့အင်းသုံးပစ္စည်းတွေကိုအလူရဲ့ဝယ်ယူစုဆောင်းနေကြတာပါ။ပစိဖိတ်သမုဒ္ဒရာထဲမှာလိန်ဟာရီကိန်းမုန်တိုင်းတနအီလီတိုင်နှုန်း259မိုင်နဲ့ရွေးချယ်နေတာကိုလည်းနိုင်ငံတကာအာကာသအေဂျင်စီကရိုက်ကူးထားတဲ့ဓာတ်ပုံတွေမှာတွေ့မြင်ကြရပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိငီထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နောက်ဆက်ဖတ်ရှုနိုင်ပါတယ်။ခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ရင်းဆုံးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဂျာဒုက္ခသည်သတင်းနဲ့စကြပါတယ်။အခိုင်အမာနဲ့မြောက်ပိုင်းကနေရိုဂျာမွတ်စလင်ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်ခဲ့ကြတာဒီသတင်းပတ်ဆိုရင်တစ်နှစ်ပြည့်ပါတော့မယ်။အစားအကျန်းဖတ်သမားတွေကလွန်မြောက်ကင်းစကန်တွေကိုတိုက်ခိုက်ခဲ့လို့နေမီရှင်းလေးလုတ်တဲ့စစ်စင်ကြောင့်ရိုဟင်ဂျာ9သိန်းကျော်အင်ဒီဂျီဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးနောက်ဆုံးအခြေအနေနဲ့ဖတ်သက်လို့သတင်းတော့စတီဗ်ဆန်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနေသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီ။တိမ်းညစ်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးထွက်ပြေးတိမ်းရှောင်ခဲ့ကြတာတစ်နှစ်ရှိသွားပါပြီ။ရည်ကြီးမြေပြိုတာတွေအလွယ်တကူဖြစ်လေရှိတဲ့နေရာတွေကစခန်းတွေမှာဒုက္ခသည်ခုနှစ်သိန်းကျော်တက်ကြွတက်တဲပြတ်သိမ့်နေကြရပါတယ်။ဒီလိုစိတ်ပျက်စရာကောင်းတဲ့အခြေအနေမှာတောင်းအပတ်စဉ်ဆိုသလိုနောက်ထပ်ဒုက္ခသည်အစ်စ်တွေရောက်နေကြသေးပဲလို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Caroline Gluck ကပြောပါတယ်
။ Families are still arriving from Myanmar into Bangladesh seeking safety, seeking protection.
မြန်မာနိုင်ငံကနေမိသားစုလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုလာနေကြသေးပါပဲ။သူတို့ရာလုံခြုံမှုအတွက်အကာအကွယ်ရအောင်ဒီဘက်ကိုတိမ်းရှောင်လာကြတာပါ။အခုချိန်ထိဒုက္ခသည်အစ်စ်တွေထပ်ပြီးတော့ရောက်လာတာဟာဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်မြန်မာနိုင်ငံကိုပြန်ဖို့စိတ်မချရသေးဘူးဆိုတဲ့အချက်ပြသလိုဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုအတင်းအကျပ်နေရာပြောင်းတာပြန်ဖို့တာတွေမလုပ်ဘူးလို့စဉ်းစားပေးနေတဲ့အတွက်ကျွန်တော်တို့ကကျေးဇူးတင်ပါတယ်။ဒါဟာမြန်မာအစိုးရရဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုပ်ငန်းစဉ်မှာဖော်ပြထားတဲ့မူလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာနေထိုင်ဆဲဖြစ်တဲ့ရိုဟင်ဂျာတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့တားဆီးပိတ်ပင်နေဆဲဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေရဲ့အစိုးရခံစားရမှာဖော်ပြထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကလည်းအဲ့ဒီနေရာတွေကိုတောင်းလာခွင့်မပြုဘူးလို့ဆိုပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်တာတွေပြစ်မှုကျူးလွန်တာတွေအတွက်တတိယမြောက်စုံစမ်းစစ်ဆေးရေးကော်မရှင်ထပ်ဖွဲ့လိုက်တာနဲ့ပတ်သက်လို့လည်းအလုပ်ဖြစ်မှာမဟုတ်ဘဲနာမည်ပြက်ဖို့များတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရဲ့အဖွဲ့ရဲ့ပြောခွင့်ရသူ Phil Robertson ကပြောပါတယ
်စခိုင်းပြည်နယ်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေအတွက်မှန်မှန်ကန်ကန်တာဝန်ခံမှုကိုကျွန်တော်တို့တွေတွေ့လို့ရဖြစ်ပါတယ် နောက်ဆုံးဒီလိုမျိုးတောင်းခံမှုတစ်ခုခုသာရှိခဲ့မယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေအတွက်တင်မကောက်ပါဘူးတနင်္ဂနွေတော့ပါအကျိုးရှိမှာဖြစ်ပါတယ
်အနှိမ့်ဆက်ခံရသူတွေကတရားမျှတမှုကိုစောင့်ဆိုင်နေကြချိန်မှာဒုက္ခတွေစခန်းကခေါင်းဆောင်လူကြီးတွေကတော့သူတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အစိုးရတွေရဲ့ဆွေးနွေးမှုတွေမှာသူတို့ဆန္ဒတွေကြားသိနိုင်အောင်အားထုတ်နေကြပါတယ်ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရိုဟင်ဂျာအတိုင်းဝိုင်းရဲ့ခေါင်းဆောင်မိုဘစ်ဘူလာကတော့သူတို့ဟာမြန်မာနိုင်ငံသားတွေအဖြစ်တက်တည်ပြဖို့အထောက်အထားတွေစုစည်းနေပြီးတော့တည်ဆုံးခဲ့သူ1000ကျော်ကိုလည်းမှတ်တမ်းတင်စည်းရင်းပြုစုနေတယ်လို့ပြောပါတယ
် So we collect all those data to show the
So we collect
တော့ကိုရောနိုင်ငံတကာအတိုင်းဝိုင်းကိုပါကျွန်တော်တို့ဟာမြန်မာပြည်ကရိုဟင်ဂျာတွေပါဆိုတာပြသနိုင်ဖို့စည်းရင်းပြုစုနေပါတယ်အကြံဖန်နေကုန်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာပြစ်မှုခုံရုံးတင်နိုင်ဖို့စည်းရင်းပြုစုမှတ်တမ်းတင်နေပါတယ်ဒီလိုမှတ်တမ်းတွေမတင်ပြနိုင်ရင်တော့အောင်မြင်မှာမဟုတ်ပါဘူးစင်းစရာကအရေးကြီးပါတယ်
မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးလုံးကိုအတိအမှတ်မပြုပေမဲ့လို့ဒုက္ခသည်တွေပြန်ခေါ်ရင်းမှာပူးပေါင်းဆောင်ရွက်တာတွေတော့ဆက်လုပ်နေသေးဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့လက္ခဏာမတွေ့ရသေးပါဘူးတဲ့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ရှေ့ဆက်ရမယ့်ခီးကတော့ဒုက္ခတွေနဲ့သာပြည့်နေဖို့များတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ကနေ Steve Sanford က VOA အတွက်သတင်းပေးပို့ထားပါတယ်ရှင်
တော့ကင်ဇိုဝင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းပြောပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတိမ်းနဲ့ချီပြီးထွက်ပြေးခဲ့တာဩဂတ်စ်လ25ရက်နေ့ဆိုတနည်းရှိပြီဖြစ်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာတော့လူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေဆဲဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားရရှိထားတဲ့သဘောတူညီချက်အတိုင်းရခိုင်ပြည်နယ်ရဲ့လူသားချင်းစာနာမှုအထောက်အကူပေးလှုပ်ဆောင်ဖို့မှာလဲအခုချိန်ထိဆွေးနွေးနေရတော့မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရုံးဌာနကိုယ်စားလှယ်ကပြောပါတယ်အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မနစ်ကဩဂုတ်လမှာအာဆာရွင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကျော်ကိုဝင်ရောက်စီးနှင်းခဲ့တဲ့အတွက်လုံခြုံရေးတပ်တွေကနေမင်းရှင်းလင်းလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံတဲ့ရွင်ဂျာတွေနေရပြင်းရင်းနဲ့ပတ်သက်ပြီးပူးတွဲဆောင်ရွက်ဖို့အတွက်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ဂျွန်လ6ရက်နေ့ကနားလည်မှုစာချုပ်လော MOU ကိုလက်မှတ်ရေးထိုးခဲ့တာပါသဘောတူညီချက်ထဲမှာကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ခွင့်ပြုထားတယ်လို့အဲ့ဒီဒေတာတွေကိုတွားရောက်အကဲဖြတ်ဖို့လဲသဘောတူထားတာဖြစ်ပါတယ်ဒါပေမဲ့တွားရောက်ခွင့်ကောင်းကောင်းမရသေးတဲ့အတွက်ကုလသမဂ္ဂအဖွဲ့တွေတွားရောက်ကူညီခွင့်ရဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရုံးပြောခွင့်ရ Stephen Dujarric ကဘူတပူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
This coming Saturday, August 25th, marks 1 year since the most recent outbreak of violence in Rakhine State in Myanmar forced more than
700,000 people. မြန်မာစွန်းနဲ့ကုလသမဂ္ဂတို့အကြားနားလည်မှုစာချုပ်လာလက်မှတ်ရေးထိုးနိုင်ခဲ့ပြီမဲ့တိသားတဲ့တိုးတက်မှုရစေဖို့ဆိုရင်အဲ့ဒီဒေသတွေစီကုလသမဂ္ဂအဖွဲ့အစည်းတွေထိထိရောက်ရောက်သွားပြီးကူညီခွင့်တွေပေးဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကပြောပါတယ်။ဒါအပြင်လွတ်လပ်စွာသွားလာခွင့်တွေလုံခြုံစိတ်ချမှုတွေနဲ့နိုင်ငံသားဖြစ်ခွင့်ပေးဖို့တွေအပါအဝင်ပြဿနာဖြစ်ပွားရတဲ့အကြောင်းရင်းတွေကိုထုတ်ဖော်ပြောဆိုဖို့လိုအပ်တယ်လို့လည်းပြောပါတယ်။
မြန်မာအစိုးရနဲ့သဘောတူညီချက်တွေရရှိခဲ့ပေမယ့်နှစ်လကျော်ကြာလာတဲ့အထိထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆွေးနွေးနေရသေးတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ OCHR ရဲ့ဌာနကိုယ်စားလှယ် Nat Osby က Writers သတင်းဌာနကိုပြောပါတယ
် We are still in a dialogue with how to achieve effective access so that they can come in and
ဒီဒီဒါရီစီတော့ပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအခုအချိန်ထိဆွေးနွေးနေရတော့မှာဒါမှလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်တော်ထဲမှာပါတဲ့ကျွန်တော်တို့လုပ်ရမယ့်အလုပ်တွေကိုလုပ်နိုင်မှာပါဒီလိုဆွေးနွေးတဲ့နေရာမှာလည်းတင်းရင်တင်းနီးပါပဲဒါပေမဲ့လည်းပြဿနာရှိနေတာကထိထိရောက်ရောက်သွားလို့ခွင့်ရဖို့ဆိုတဲ့အခြေအနေကဘာကိုဆိုလိုတာလဲဆိုတော့ကိုဆွေးနွေးဖို့လိုနေတာပ
ါအကူအညီပေးရေးဖွဲ့တွေတွားရောက်ခွင့်ကိုမြန်မာအစိုးရဘက်ကအခုခါမှာအကန့်အသတ်နဲ့ခွင့်ပြုထားပါတယ်မောင်တော်နဲ့ဘူးသီးတော်မြို့နယ်တွေထဲမှာရှိတဲ့ခြေရွာ23ရွာကိုပဲတွားရောက်ခွင့်ပေးထားတာဖြစ်ပြီးအဲ့ဒီခြေရွာတွေကိုတွားခွင့်ပြုဖို့ဘလို့ပုံစံနဲ့ရွေးချယ်တယ်ဆိုတော့မသိရသေးဘူးလို့လဲမစ္စတာအော့စဘီကပြောပါလဲမြန်မာအစိုးရပြောခွင့်ရဥစော်ထေးကတော့ကုလသမဂ္ဂအနေနဲ့အခုတတ်မှတ်ထားတဲ့နေရာတွေကိုတွားရောက်ခွင့်ရှိပြီး Now, ma, the road long and rich chevo, the long name, may look your valley. Tapin, Lolo Sema, Tama de Darima, UNTP ga, Shibi Simangani, a county pobo, the quimputabi, a cook quimputari de Darin, a Malong Lau de Busway, a soan a taman, he nine nine, look your jagiraba. Shakanya by de Dago, Ludaja Sana Musay, a taku bevo, a kulu, a cantan, a tadalo, a guni de luni du retre, a take a takuri, bego meyaramo.
The United Nations remain deeply worried about the humanitarian situation in Rakhine, with some
660,000 ရခိုင်မြောက်ပိုင်းကလူပေါင်းတသိန်း9000လောက်ရှိနေပါတယ်အဲ့ဒီထက်မှာရခိုင်မြောက်ပိုင်းဒေသမှာနေပေါင်းများစွာအကူအညီပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေအနေနဲ့လဲသူတို့လုပ်ကိုင်နေကြလုပ်ငန်းတွေကိုအခုထိပြန်ပြီးလုံမပေးနိုင်ကြသေးပါဘူးဒါပြင်ဒီ2027ခုနှစ်ဇန်နဝါရီလကနေဇွန်လအတွင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့တနှစ်ပြည့်အထိမ်းအမှတ်ဖြစ်နေကုလသမဂ္ဂလုံခ
င်းကောင်စီကရိုဟင်ဂျာအရေးတကဖွဲ့ဆွေးနွေးပွဲလုပ်ဖို့အတွက်စီစဉ်ထားပြီးကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမင်းကွန်းပြောကြားမှာဖြစ်ပါတယ်
။ဒီခိုင်မီနယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသေးဖြစ်တဲ့အကြောင်းကိုဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်မနေ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအတည်ပြုခြင်းပါခင်ဗျာ
။ဆရာရှင်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာသာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနည်းပြပါပြီ။ရခိုင်ပြည်နယ်လုံခြုံရေးနဲ့စီမံရေးမြမဆွေရရဲ့ကျိုးပန်းမှုတွေဟာတနည်းအတွင်ဘလောက်ထိခီးပေါက်ခဲ့ပါပြီလဲ။စိတ်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်တွင်းပြည်ပဖီးယားတွေကြားကရခိုင်ပြည်နယ်အရေးမြမဆွေရကဖြည့်ရှင်းဖို့ကျိုးပန်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နိနိညာတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေရှင်။
တော်ရရှင်နေအနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ကြပါတယ်။ VOA မြန်မာပိုင်းကနေခြေတော်ရင်းနဲ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ American နဲ့ Turkey ဆက်ဆံရေးနဲ့ဆိုင်တဲ့သတင်းပုတ်ကိုအလှည့်ပေးကြပါတယ်။ American နဲ့ Turkey နှစ်နိုင်ငံကြားတင်းမာမှုတွေဖြစ်ရတဲ့အကြောင်းတွေထဲမှာ Turkey မှာ American တရားဟောဆရာတဦးဖန်ခံရတဲ့ကိစ္စသမ္မတဒေါ်နယ်ထရမ့်ကနေ Turkey ပေါ်ကုန်သွယ်ခွင့်တင်းကျပ်တဲ့ကိစ္စတွေပေါ်ပါတယ်။နေတိုးမဟာမိတ်တွေအဖြစ်နဲ့နှစ်အတန်ကြာရှိခဲ့တဲ့နိုင်ငံဆက်ဆံရေးအရင်လိုပြန်လည်ကောင်းမွန်လာဖို့နောက်ကျသွားပြီလား Greta Van Susteren က VOA Plugin ဒီသတင်းပတ်ရဲ့အစီအစဉ်မှာဒီအကြောင်းကိုသုံးသပ်ဆွေးနွေးထားပါတယ်ဒါနဲ့ပတ်သက်ပြီးတော့ Robert Raffer ရေးသားပေးပို့ထားတဲ့သတင်းကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
American နဲ့ Turkey ကြားတင်းမာမှုတွေရှိနေတဲ့ကြားမှာပဲ2019မှာ S400 လေကြောင်းကာဝေးစနစ် Russia ကနေပြီးတော့ Turkey ကိုပေးပို့မယ်လို့ရုရှားစုအပိုင်း Interfax သတင်းဌာနကကြေညာသွားတာမို့လို့တင်းမာမှုကပိုတိုးလာပါတယ် S400 လေကြောင်းကာကွယ်စနစ်ဟာတခြား NATO ကာကွယ်စနစ်တွေနဲ့ရက်လျောညီထွေမှုမရှိဘူးဆိုတာကို American ရော NATO တာဝန်ရှိသူတွေကပါ Turkey ကိုသတိပေးပါတယ်ဒီတော့တွေ့မှာပဲ Turkey နိုင်ငံရဲ့ Lira ငွေကြေးဟာ American Dollar နဲ့ရှင်တော့အတော်လေးတန်ဖိုးကျလာနေပါတယ်ဒီမတိုင်ခင်ကတော့ Turkey ပေါ်မှာကုန်သွယ်ခွန်တင်းကျပ်မှုတတိယသမ္မတ Donald Trump ကကြေညာခဲ့တာပါနိုင်ငံခြားတင်မာမှုတွေထဲမှာတော့ American ဘာသာရေးတရားဟောဆရာ Andrew Brunson ကို Turkey ကနေပြီးတော့အကြမ်းဖက်ဝါဒဆွဲဆွဲချက်တွေနဲ့ထောင်ဒဏ်20ဒေါ်လာအမိန့်ချခဲ့တာလည်းပါပါတယ်။တရားဟောဆရာ Brunson ဟာ American မှာပြည်ပဖြစ်နေတဲ့ Turkey ဘာသာရေးဆရာတဦးနဲ့အဆက်အနွယ်ရှိတယ်ဆိုပြီးတော့ Turkey ကနေပြီးတော့ဆွဆွဲထားတာပါ။ American မှာရှိနေတဲ့ Turkey ဘာသာရေးခေါင်းဆောင် Fatullah Gulen ဟာ Turkey နိုင်ငံမှာဖြစ်ခဲ့တဲ့မအောင်မြင်တဲ့2016အာဏာသိမ်းမှုမှာပါဝင်ပတ်သက်တယ်ဆိုပြီးတော့ဆွဆွဲခံထားရပါတယ်။ မေရိကန်တရားဟောဆရာဘရွန်ဆန်အပေါ်ဆဆွဲချက်တွေဟာအခြေမြင့်မရှိတာကြောင့်မလို့သူ့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ပြည်အောင်စုကတောင်းဆိုထားပါတယ်။ဆီးရီးယားနိုင်ငံမှာရုရှားကဝင်ရောက်ဆွတ်ဖက်မှုနဲ့တူရကီအနေနဲ့ရုရှားပေါ်မှာစွန့်ရင်အရာမိခိုရတာတွေဟာတူရကီကိစ္စဖြည့်ရှင်းတဲ့နေရာမှာပိုပြီးတော့အခေယာကျတယ်လို့အရင်အမေရိကန်ဘူထောက်လိုက်ရေးဆရာညွန်ကြားရေးမှူးဟောင်းလီယွန်ပနီတာကပြောပါတယ
်။ So the longer this goes on, the more Turkey will rely on Russia.
ဒီတိုင်းရေရှည်ဖြစ်လာမယ်ဆိုရင်တူရကီကရုရှားပေါ်ပို့ပြီးမိခိုလာမယ်။ဒါပြင်ဒေသတွင်းတခြားနိုင်ငံတွေကလည်းအရှေ့တဲ့ပိုင်းဒေသခေါင်းဆောင်မှုမှာရုရှားကိုမျှော်လင့်လာကြမယ်။တူရကီနဲ့ဒေသတွင်းတခြားမဟာမိတ်အာရဗ်နိုင်ငံတွေနဲ့အစဉ်လာရဆက်ဆံရေးကိုပြန်လည်ထိန်းမထားဘူးဆိုရင်အီရန်ချင်းကြောင်းမှု ISIS ချင်းကြောင်းမှုနဲ့တခြားအကြမ်းဖက်ဝါဒဆိုချင်းကြောင်းမှုတွေကိုကင်တွယ်နိုင်ဖို့ဒေသတွင်းညွန်ပေါင်းအဖွဲ့လုံမထားဘူးဆိုရင်ဒါဟာအမေရိကန်ပြည်ထောင်စုအတွက်စိုးရိမ်စရာပါ။ဒါကဘာကြီးမှအမေရိကန်ဩဇာကိုကြားဆင်းသွားရုံနဲ့မဟုတ်ဘူးကျွန်တော်တို့အတွက်လိုအပ်တဲ့လုံခြုံရေးကိစ္စတွေမှာပါအားနည်းသွားမယ့်အနေအထားတွေပါဒါတွေဆောင်ရွက်နိုင်ဖို့ကတူရကီကကျွန်တော်တို့အတွက်လိုအပ်ပါတယ
်အခုချိန်မှာတော့တူရကီနိုင်ငံတွင်တင်းမာမှုတွေကထင်သာမြင်သာရှိနေပါပြီတင်းလာနေတုန်းကဆိုရင်တော့တူရကီနိုင်ငံရဲ့မြို့တော်အန်ကာရာမှာရှိတဲ့အမေရိကန်တန်ယုံကိုဖျက်သွားတဲ့ကားစင်းပေါ်ကနေပြီးတော့တရက်နဲ့လှမ်းပစ်ခတ်တာမျိုးကြုံရပါတယ်အဲဒီဖြစ်ပျက်မှာတော့ဒဇုံတရာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ
အမေရိကန်နဲ့တူရကီဆက်ဆံရေးတင်းမာနေတဲ့အချိန်လေးနဲ့ပတ်သက်ပြီးတော့ကိုသားညင်ကိုပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ခြားသောပရင်းနေညနေခင်းအစီအစဉ်တွေကို9.19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00ကနေ9:00ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ Asia Set 7 Juru နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese news.com မှာလည်းတိုက်ရိုက်ကြည့်ရှုလို့ရပါတယ်။ဒါပြင် Twitter နဲ့ YouTube စာမျက်နှာတွေကလည်းကြည့်ရှုလို့ရနိုင်ပါတယ်။အခုတော့ဂျန်နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
။ American သမ္မတရွေးကောက်ပွဲတွေမှာကျင်းပခဲ့ရပိုင်းလို့2016ခုနှစ်ထဲမှာကိုပိုင်ရှင်းနေတူးဖြစ်တဲ့ market ကိုရင်ကတစ်ဆင့်နှုတ်ပိတ်ခငွေပေးခဲ့တာသူ့ကိုပိုင်ပြဿနာပေးခဲ့တာသာဖြစ်ပြီးမဲဆိုဘွေရန်ပုံငွေကသုံးဆွဲတာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဒါပေမဲ့အဲ့ဒီအချိန်တုန်းကငွေပေးခဲ့တဲ့ကိစ္စကိုမသိတဲ့အကြောင်းနဲ့နောက်ပိုင်းကျမှသိလာခဲ့တာဖြစ်ကြောင်းလဲ Fox News တင်းထဏနဲ့တွဲဆုံမင်းမြန်ကမှသမ္မတထရန့်ကပြောဆိုခဲ့တာပါအမေရိကန်ဘုတ်ထောက်လိုင်းအေဂျင်စီ CIA အကြီးအကဲဟောင်းဂျွန်ဘရန်နန်ကိုလုံခြုံရေးအရာစစ်ချသူလူပုဂ္ဂိုလ်ဆင်းကနေပြဖြစ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီစနစ်နဲ့ဆန့်ကျင်ပြီးလက်ရှိကျင့်သုံးနေတဲ့ခြေပြန့်လာတဲ့ဥချုပ်စနစ်ပေါ်ချင်းချမှုတရဖြစ်ကြောင်း CIA အကြီးအကဲဟောင်းနောက်တိုးဖြစ်တဲ့မက်ကယ်ဟေရင်ကပြောလိုက်ပါတယ်လူပုဂ္ဂိုလ်တူရဲ့လုံခြုံရေးစစ်ချမှုကိုပြဖြစ်နိုင်တဲ့စံနှုန်းသတ်မှတ်ချက်73ခုနဲ့ညီစွမ်းနိုင်တဲ့လုပ်ရမျိုးဘရန်နန်ဘက်ကလုတ်ခတ်ရမျိုးမရှိပဲသူ့ရဲ့နိုင်ငံရေးဆိုင်ရာသဘောထားကျုပ်မှတ်ချက်တွေကြောင့်သာသမ္မတထရန့်ကအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့လဲ CIA အကြီးအကဲဟောင်းဟေရင်က VOA ကိုပြောဆိုခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအပြန်အလှန်တွင်းကုန်ကိုတိုးမြှင့်တဲ့အစီအစဉ်တွေဒီနေ့မှာပဲတရုတ်ဝင်ဆက်တင်လိုက်ကြပါတယ်အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခံမှုဒီလဆန်းမှာပဲကြေညာထားတာပါဒီမတိုင်ခင်ဇူလဆန်းမှာတော့လည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းအမေရိကန်ဘက်ကတိုးမြှင့်ထားပါတယ်ပြည်ထောင်နိုင်ငံပါရီမြို့တော်စင်ကြေကုန်းအရမှာဒီနေ့ဓာတ်နဲ့တိုက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံပြီးတူဦးပြင်းထန်ထန်ရသွားပါတယ်မြို့တော်နောက်ဘက်မှာရှိတဲ့ traffic အရမှာဖြစ်တဲ့တိုက်ခတ်မှုတွင်တိုက်ခိုက်သူတို့ရဲတွေကအသေးပြက်ကတ်ဖမ်းဆီးခဲ့ကြောင်းလဲဒေသခံအနေနဲ့တယောက်ကပြောပါတယ်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းလဲ IS စစ်သွေးကြောအဖွဲ့ကကြေညာထားခဲ့တာပ
ါသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တိန်ဂီထိုက်ဖြစ်ပြီးတော့ engineer ကတော့ Justin Thwaite ဖြစ်ပါတယ်Few American တန်ညနေပိုင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိ9 kilometer 25 32နဲ့58တို့ပြင်လိုင်းလိုက်ပြီး190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this is